င်းနိုင်ငံမှာကျင်းပနေတဲ့ Cobra Go Thai American ပူးတွဲစစ်ရေးလေ့ကျင့်ခန်းမှာဗမာစစ်တပ်ကလေ့လာသူ2ဦးဆေးလွတ်ထားပါတယ်။ Thai American Cobra Go ပူးတွဲစစ်ရေးလေ့ကျင့်ခန်းလုပ်တဲ့အနှစ်30ကျော်ကာလမှာပထမဆုံးအကြိမ်ဗမာစစ်တပ်ကကိုယ်စားလှယ်ဆေးလွတ်တာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ပူးတွဲစစ်ရေးလေ့ကျင့်ခန်းမှာပါဝင်တယ်ဆိုတာကပဲဗမာစစ်တပ်ရဲ့စစ်သဘောတရား military doctrine ကိုပြတ်တရားရောက်တယ်လို့မြင်ကြပါတယ်။ဗိုလ်ချုပ်မူကြီးသန်းရွှေလက်ထက်ကစစ်အာဏာရှင်စနစ်ခိုင်မာအောင်စီးရင်သိမ်းသွင်းရမှာနိုင်ငံခြားအန္တရာယ်ကိုအကြောင်းပြလေရှိပါတယ်။ထိုင်းအစိုးရကိုတိုးနှက်တိုက်ခိုက်တဲ့ဝါရဖြန့်ကျက်တွေထဲမှာ Cobra Gold စစ်ရေးလက်ကျင်ခံလဲပါဝင်ခဲ့ပါတယ်။ထိုင်းစစ်ရင်စနပ်ပြဝဲလုပ်ပြီးစစ်အာဏာရှင်စနစ်ကိုအားသက်လောင်းခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေကိုနေဆက်မှာခလုံးကွင်းပေးတဲ့ထိုင်းအစိုးရကိုမချေတတ်တာဟာလဲထိုင်းစံကြီးလုတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။ထိုင်းအစိုးရတွေကလည်းနင်းဆက်နေလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုဂျာဂါအင်အားစုအဖြစ်သတ်မှတ်ခဲ့ပါတယ်
။အာဏာရအစိုးရတွေရဲ့သဘောတရားပေါ်မူတည်ပြီးထိုင်းမြန်မာဆက်ဆံရေးမှာအတက်အကျရှိပေမဲ့မြန်မာစစ်သဘောတရားမှာတရုတ်ကိုရန်သူအဖြစ်သတ်မှတ်တဲ့အစဉ်အလာရှိပါတယ်။လွတ်လပ်ရေးရပြီးမကြာမီကွန်မြူနစ်ပုံကံမှုနဲ့ရင်ဆိုင်ရတဲ့ဗမာအစိုးရတပ်ဟာတရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်ပါတယ်။တရုတ်ကျူးကျော်တာကိုနေဆမှာ3လခုခံနိုင်မဲ့စစ်တပ်ကိုတီထောင်ဖို့ရည်ရွယ်တဲ့စစ်သဘောတရားရှိခဲ့ပါတယ်။ဒီအယူဆကိုဗိုလ်ချုပ်မောင်မောင်ကအရင်ဆုံးတင်ပြကြောင်းသိရပါတယ်။ဘကဘဗမာကွန်မြူနစ်ကိုတရုတ်ကွန်မြူနစ်ကနှစ်ပေါင်းများစွာနှီးမျိုးစုံနဲ့ကူညီခဲ့တာဟာလည်းမယုံကြည်နိုင်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မဆလခင်မှာတရုတ်တပ်သားတွေဘကဘဘက်ကကူညီတိုက်ခိုက်ခဲ့လို့ဗမာအစိုးရတပ်မှအကြအဆုံးများခဲ့ပါတယ်။
မြောက်တိုင်းစစ်ဌာနချုပ်စစ်ဦးစီးဌာနက1999မှာရေးသားတဲ့နယ်မြေလုံခြုံရေးစီမံချက်မှာလဲတရုတ်ကိုရန်သူအဖြစ်သတ်မှတ်ကြောင်း2010မတ်လ15ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။ဗမာစစ်အစိုးရဟာတရုတ်အခုအညီရယူခဲ့တာ9နှစ်ရှိပြီဖြစ်ပေမဲ့အရှိတ်မြောက်တိုင်းမှုဗိုလ်ချုပ်တင်ငွေကတော့အရင်ကစစ်သဘောတရားအတိုင်းတရုတ်ကိုရန်သူအဖြစ်သတ်မှတ်ထားပါတယ်။မဟာဗျူဟာလိုအပ်ချက်အရမြန်မာပြည်ကိုတရုတ်ကသိမ်းပိုက်ဖို့ကြိုးစားမယ်ဆိုရင်မိချင်းနာလာရှိုးနဲ့ကျိုင်းတုံစားတဲ့လမ်းကြောင်းတွေကဝင်လာနိုင်တယ်လို့တွေ့ထားပါတယ်။ဒါကြောင့်ဒီဒေသမှာရှိတဲ့အပြစ်ရအဖွဲ့ရှစ်ဖွဲ့ကိုနိုင်ငံရေးစစ်ရေးလူမှုရေးနဲ့စီးပွားရေးအရာစီးယုံသိမ်းသွင်းရမယ်လို့ဆိုပါတယ်။နိုင်ငံခြားကျူးကျော်မှုတွေကိုတွန်းလှန်ရမှာပြည်သူစစ်ကိုအပြစ်အဝတ်သုံးရမယ်လို့လည်းဆိုပါတယ်
။ရဲတပ်ဖွဲ့မိသားချက်ချင်းကြီးကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးအသင်းစစ်တပ်လက်အောက်ခံပြည်သူစစ်စရတွေကိုညီနောင်အရန်တပ်ဖွဲ့တွေအဖြစ်ဖော်ပြပါတယ်။တရုတ်ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာမဟာဗျူဟာမှာရေရှည်တိုက်ပွဲအတွက်ပြင်ဆင်ပြီးနီးဗျူဟာမှာတော့ရေဒိုတိုက်ပွဲဖြစ်ရမယ်လို့ဆိုပါတယ်။1969မှာတရုတ်စစ်သား9000ကျော်မြန်မာပြည်မြောက်ပိုင်းဝင်လာပြီးဘကဘဘက်ကကူညီတိုက်ခိုက်ခဲ့လို့အဲ့ဒီနေ့ကအကြများတာကိုဗိုလ်ချုပ်နေဝင်ကိုယ်တိုင်မဆလပါတီညီလာခံမှာဝန်ခံမှုပါတယ်။ဒါကြောင့်မို့မိမိအာဏာတည်မြဲရေးအတွက်တရုတ်အကူအညီအများပြားယူနေတဲ့ဗမာစစ်အစိုးရဟာရေရှည်မှာတရုတ်ကိုအန္တရာယ်လို့အစဉ်လာအတိုင်းမြင်နေတာဖြစ်ပုံရပါတယ်
။မိမျိုးစစ်တပ်ကတို့သူတေတီဒုဗိုလ်မှူးကြီးအောင်ကျော်လှ2004မှာတင်ပြတဲ့346မျက်နှာမြန်မာအမေရိကန်ဆက်ဆံရေးစာရမ်းမှာလည်းတရုတ်ကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားကိုဖော်ပြတယ်လို့အဲ့ဒီစာရမ်းကိုရရှိထားသူဘာတီလစ်နာကဆိုပါတယ်။တန်တမာရင်းနဲ့စီးပွားရေးမှာတရုတ်ကိုအားကိုးတာဟာအလွန်အန္တရာယ်ကြီးမားပြီးတိုင်းပြည်လွတ်လပ်ရေးကိုပါထိခိုက်နိုင်တယ်လို့သုံးသပ်ပါတယ်တဲ့စစ်အစိုးရကိုအပြည်ဆိုင်ရာကလက်ခံနိုင်တဲ့အစိုးရမျိုးနဲ့အစားထိုးနိုင်မယ်ဆိုရင်စစ်တပ်အနေနဲ့လမ်းစဉ်သစ်ချမှတ်ရတာပိုပြီးလွယ်ကူလိမ့်မယ်လို့အောင်ကျော်လှရဲ့စာရမ်းမှာဖော်ပြပါတယ်တဲ့ဒီသဘောတရားဘက်ကကြည့်မယ်ဆိုရင်တရုတ်အားကိုးမှုကိုလျှော့ချပြီးအမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာအောင်အရသာတစ်ပိုင်းအစိုးရကိုစစ်တပ်ကပွဲစည်းလိုက်တာလို့ပြောရပါလိမ့်မယ်။အရသာတပိုင်းအစိုးရပေါ်ထွက်လာတာဟာဗမာစစ်တပ်ရဲ့မဟာဗျူဟာတစ်ခုလို့ဖြစ်နေပါတယ်။ဒီမိုကရေစီနိုင်ငံတွေဥဆောင်တဲ့ရွှေမွေဟောက်ပူးတွဲစစ်ရေးလေ့ကျင့်ခန်းမှာမြန်မာပါဝင်လာတာဟာတရုတ်ကိုကြီးမိကိုအားထားတာမျိုးမလိုလားကြောင့်ဗမာစစ်တပ်ကပြတ်တာတာဖြစ်ပါတယ်။တရုတ်အကူအညီနဲ့အသက်ဆက်ခဲ့တာကိုအန္တရာယ်လို့မြင်ပြီးဒီမိုကရေစီနိုင်ငံတွေနဲ့လက်တွဲဖို့ကြိုးစားတာဖြစ်ပုံရပါတယ်ခင်ဗျာ။